မြေပုံမြို့နယ်အတွင်းကနိုင်ငံသားဖြစ်ခွင့်၆ထားခဲ့တဲ့မွတ်စလင်တထောင်ကျော်ကိုပထမဆုံးစစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်ပိုင်းမြို့နယ်အစဉ်စစ်ဆေးကော်မတီဝင်တွေနဲ့အစိုးရကြားမပြေလည်မှုတချို့ပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီဖြစ်တဲ့ပေါ်မှာပြည်နယ်တစ်ခုလုံးကရခိုင်တိုင်းဒေသတွေတညိတညွတ်တဲ့ထောက်ပြပြောဆိုနိုင်ဖို့အတွက်အခုဆွေးနွေးပွဲကနေဆုံးဖြတ်တော့မှာဖြစ်တ တယ်လို့ရခိုင် community ကယူဆတာပေါ့နော်ဆိုတော့ဒီလိုဟာမျိုးတွေတခြားမျိုးနယ်တွေမှာလုံလာတဲ့အခါမှာစစ်စစ်ရဲ့ company မှာပါလာတဲ့ရခိုင်ကိုယ်စားလှယ်တွေပြီးရင်ကျွန်တော်တို့တခြားစောင့်ကြည့်သူတွေပါတီတွေအနေနဲ့ရိုးပေါက်ကပါရှိတယ်တကယ်တမ်းကင်ထားမယ့်နေရာတွေကပါအဲ့ဒါကိုမကင်ထားပဲ shop ပေးလိုက်သလားစတဲ့အပြင်ပေါ့နော်အဲ့ဒါတွေကိုထဲထဲဝင်ဝင်သိနိုင်မှာဖြစ်တယ်လိုအပ်ရင်ကျွန်တော်တို့ဘုံရက်တွေချက်ကိုထုတ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီဟာတစ်ခုကိုလုပ်ပါတယ
်အစိုးရကမြေပုံမြို့နယ်မှာရှိတဲ့မွတ်စလင်တွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေအရဩဂုတ်လကနေစတင်ပြီးစီစဉ်နေတာပါ။ဒါပြင်ကျန်တဲ့မြို့နယ်တွေမှာလည်းအလားတူဆက်လက်လှုပ်ဆောင်ဖို့စီစဉ်နေပါတယ်။မြေပုံမြို့နယ်မှာစတင်စီစစ်ခဲ့ခြင်းကမြို့နယ်စီစဉ်ရေးဖွဲ့ဝင်တဲ့အနေနဲ့နိုင်ငံသား၆ထားခဲ့သူတွေကိုအသက်၁၈နှစ်ပြည့်မပြည့်ယူသက်သူဖြစ်မဖြစ်အထောက်အထားတစ်ခုရှိမရှိနဲ့တိုင်းရင်းသားဘာသာစကားတစ်ခုတက်မတက်စတဲ့အခြေခံ၄ချက်ပေါ်အခြေခံပြီးစီစစ်ခဲ့တာလို့သိရပါတယ်။အဲ့ဒီလိုစီစစ်တဲ့အခါမှာရှောက်ထားခဲ့သူတွေရဲ့ဆယ်ရာခိုင်နှုန်းလောက်သာဒီအချက်၄ချက်နဲ့ပြည့်စုံပေမဲ့အစိုးရကနိုင်ငံသားနဲ့ပြည်နိုင်ငံသားအဖြစ်အသိမှတ်ပြုလက်မှတ်တွေအမှန်တကယ်ထုတ်ပေးရမှာတော့အထောက်ထားမပြည့်စုံတဲ့သူတွေလည်းပါဝင်နေတာကိုတွေ့ရတယ်လို့အလို့ယွန်ဆွေးနွေးပွဲကိုဒီကနေ့တက်ရောက်လာတဲ့မြေမှုမြို့နယ်စင်စီစစ်အဖွဲ့ဝင်တူဖြစ်သူဥမောင်ရီချန်းကပြောပါတယ
်အထောက်ထားပြည့်စုံတဲ့ဗန်ဒီတွေရှိတယ်ဒါပေမဲ့အထောက်ထားမပြည့်စုံတဲ့သူတွေနိုင်ငံသားဖြစ်ခွင့်ရသူဖြစ်တော့တယ်ဆိုတဲ့ဥစ္စာမှာကျွန်တော်တို့အနေအားတော့လုံးဝကိုစိတ်ကျဉ်းနှံမှုမရပါဘူးကွာဒီတိုင်းသာအထောက်အထားမပြည့်စုံတဲ့သူတွေလို့သာနိုင်ငံသားဖြစ်ခွင့်ရသူပြင်မယ်ဆိုရင်တော့ဒါဒီနေ့လုံးအတိုင်းတာတော့မကဘူးတကယ်နိုင်ငံလုံးအတိုင်းတာနဲ့ဒါပြဿနာဖြစ်ရတဲ့ဥစ္စာတွေအများကြီးရှိပါတယ
်ဒါပြင်မြို့နယ်အဆင့်စီစီရဲ့ဖွဲ့ဝင်တွေကမွတ်စလင်တွေကင်ဆန်ထားတဲ့ပန်းရောင်နိုင်ငံသားကတ်တွေကိုလာဝကရုံးချုပ်မှရှိရဲမှတ်ပုံတင်စာအုပ်တွေနဲ့တိုက်ဆန့်စစ်ဆေးဖို့လာဝကညွှန်ကြားရေးမှူးချုပ်ဦးမောင်မောင်တန်းကိုတောင်းဆိုခဲ့ရမှာညှင်းပယ်ခံခဲ့ရတယ်လို့လည်းပြောပါတယ်မူသီတော်မြို့နယ်ကိုစလေအဖြစ်တက်ရောက်လာတဲ့ဦးထွန်းအောင်သိန်းကနိုင်ငံသားစီစီရဲ့လုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအစိုးရအနေနဲ့တိကျမှန်ကန်စွာဆောင်ရွက်ဖို့အရေးကြီးတယ်လို့ပြောပါတယ်
။ဒီမှာရထားတဲ့ကျွန်တော်တို့နိုင်ငံသားစီစီရဲ့ကက်တွေအမျိုးသားမှတ်မှုတွေကက်တွေဆိုတာမှားယွင်းစွာထုတ်ပေးတာတို့နော်အဂတိလိုက်စားမှုကြောင့်ရထားတာတို့ကျွန်တော်တို့အရင်ကတည်းကရှိနေတယ်။ဟလာနိုင်ငံသားဖြစ်မှုဆိုတာနိုင်ငံတကာနိုင်ငံမှာအလွန်တရာမှအရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တည်တည်ချာချာနဲ့အမှန်တကယ်စီစဉ်ဖို့တင်ပါတယ်ကျွန်တော်တို့မြေပုံတော်မှာကနောက်ရခိုင်ပြည်နယ်တစ်ခုလုံးကိုကောင်ထွေပေါ်ဆောင်ရွက်မယ့်နေရာမှာလေအဲ့လိုကိစ္စမျိုးမဖြစ်ဖို့အတွက်ကိုကျွန်တော်တို့ကဟလာပြောချင်ပါတယ
်အစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေကိုနိုင်ငံသားစီစဉ်ရဲ့လုပ်ငန်းတွေဆောင်ရွက်တဲ့အခါမှာဘင်္ဂါလီလူမျိုးအဖြစ်ခံယူခဲ့ကြတဲ့သူတွေကိုသာစီစဉ်နေတာဖြစ်ပါတယ်ရိုဟင်ဂျာလို့ပြောဆိုနေကြသူတွေရဲ့ပြဿနာကိုဒီဆွေးနွေးပွဲမှာတက်ရောက်လာသူတွေကမေးခွန်းထုတ်ခဲ့ကြတာကိုလည်းတွေ့ရပါတယ်ဒါပြင်ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးလက်ဝကဌာနရဲ့အင်ထောင်စုစီရင်နေတဲ့မှာမိဘနှစ်ပါးစလုံးကဘင်္ဂါလီလူမျိုးတွေဖြစ်ပေမဲ့တာသမိတွေမှာကမန်လူမျိုးအမည်နဲ့ပန်းရောင်နိုင်ငံသားကတ်တွေရထားတဲ့တာဒကတွေအများအများရှိနေတာတွေကိုလည်းဒီနေ့ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မနေ့ပြန်16ရက်နေ့မှာတော့မြန်မာနိုင်ငံသားဥပဒေအရစီစဉ်နေတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေရဲ့တောင်းဆိုချက်တွေနဲ့သဘောထားတွေကိုအတည်ပြုဆုံးဖြတ်သွားမယ်လို့သိရပါတယ်။နှစ်ရက်တာကျင်းပပြုလုပ်နေတဲ့အလို့ရင်ဆွေးနွေးပွဲကိုရခိုင်ပြည်နယ်တဝန်းကကိုစလေ60ခန်းတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော် RFA သတင်းတော်မင်းသိန်းအောင်ပါစစ်တပ်မျိုးကနေသတင်းပေးပို့လိုက်တာပါခင်ဗျာ